ဥရောပသမဂ္ဂ EU ကနေပရိုတိန်နိုင်ငံခွဲထွက်ရေးမှာပရိုတိန်ဝန်ကြီးချုပ်ထရီဆာမေးရဲ့ကင်တွေဆောင်ရွက်ပုံနဲ့ပတ်သက်ပြီးဝန်ကြီးချုပ်ပေါ်အယုံအကြည်မရှိအဆိုကို conservative အဆိုအရလွတ်တော်ကိုယ်စားလှယ်တွေကြားလျှို့ဝှက်မဲ့ပေးခဲ့ကြပါတယ်။လာမယ့်လပိုင်းအတွင်း EU ကနေခွဲထွက်တော့မယ့်အချိန်မှာပဲအခုလိုသဘောထားကွဲနေကြတာပါ။အပြည့်အစုံကိုနားဆင်ပါရှင်။EU ကနေပရိတိန်နိုင်ငံခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပရိတိန်ဝန်ကြီးချုပ်ထရီဆာမေးအပေါ်အယုံကြည်မရှိအဆိုကိုအခုအတန်းမလွန်ခင်နိုင်ပိုင်းကပဲ Conservative Party တွင်လျှို့ဝှက်မဲ့ပေးခဲ့တာမှာအယုံကြည်ရှိကြောင်းထောက်ခံမဲ့ကနေရာရပြီးတော့ကန့်ကွက်မဲ့ကတော့118မဲ့ရှိခဲ့တဲ့အတွက်ဝန်ကြီးချုပ်မေးအဖို့ယာရုကဆင်မရမဲ့အခြေအနေကနေရှောင်ရှားလာနေပါတယ်။အခုလိုသူ့ပေါ်ပါတီရင်းမှာဆက်ပြီးအယုံကြည်ရှိကြောင်းထောက်ခံလိုက်တဲ့အပေါ်ဝန်ကြီးချုပ်မေးကအခုလိုပြောပါတယ
်။ I'm pleased to have received the backing of my colleagues in tonight's ballot.Whilst I'm grateful for that support, a significant number of colleagues did cast a vote against me.
But I've listened to what they said. Following the
vote, I
was expected to be in Brexit. I'm sure that the Brexit will be in the next few years. I'm sure that the Brexit will be in the next few years. I'm sure that the Brexit will be in the next few years. I'm sure that the Brexit will be in the next few years.Brexit ကြောင့်ကျမတို့ရဲ့ငွေကြေးတွေကျမတို့ရဲ့နေဆက်တွေနဲ့ကျမတို့ရဲ့ဥပဒေတွေပြန်ပြီးထိန်းချုပ်နိုင်ကြတော့မှာပါဒါဟာအလုတ်ကိုင်းရှိလုံခြုံစိတ်ချမှုယာယီနဲ့စည်းလုံးညီညွတ်မှုကိုလည်းပြန်ပြီးဆောင်ကျင်းပေးမယ်အပြင်နိုင်ငံထဲမှာစိတ်ဝမ်းကွဲပြားသွားတာထက်တောင်တပေါင်းတစည်းတည်းပြန်ပြီးဖြစ်လာစေမှာပါအဲ့ဒီလုတ်ရဲ့အားလုံးဗတ်ပေါင်းစုံပါဝင်တဲ့နိုင်ငံရေးသမားတွေနဲ့စတင်ကြရမှာဖြစ်ပါတယ်
EU ကောင်းဆောင်တွင်လည်းလာပေါင်းများစွာအကြိတ်နဲ့ညီနိုင်ဆောင်ရွက်ပြရခဲ့တဲ့သဘောတူညီချက်ကိုပရတင်ပါလီမန်မှာမဲခွဲဆုံးဖြတ်မဲ့အစည်းအဝေးကိုဝန်ကြီးချုပ်မေကတင်းလာနေမှာရက်ရွှေဆိုင်ခဲ့တဲ့အတွက်အခြေအနေတွေပို့ပြီးတော့ရှုပ်ထွေးခဲ့ရပါတယ်။ဒါကြောင့်လဲပရတင်ခွဲထက်ရေးကင်တွဲဆောင်ရွက်ပုံနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်အပေါ်အယုံကြည်မရှိအဆိုကို Conservative လွတ်တော်အမတ်တွေကတကပိတ်မဲပေးဖို့ဖြစ်လာရတာပါ။ Miss May အပေါ်အယုံကြည်ရှိကြောင်းထောက်ခံမဲ့တွေရလိုက်ပေမဲ့လည်းပါတီရင်းဩဇာလွှမ်းမိုးမှုကြာဆင်းလာတယ်လို့လည်းလွတ်တော်အမတ်တွေကတုံ့သက်ကြပါတယ်။ဝန်ကြီးချုပ်မေကတော့အခုချိန်မှာကောင်းဆောင်မှုအပြောင်းလဲလုပ်တာဟာပရတင်နိုင်ငံခွဲထွက်ရေးကိုထိခိုက်နိုင်ကြောင်းလဲပါလီမန်မှာမနေ့အစောပိုင်းကအခုလိုသတိပေးခဲ့ပါတယ်
Particularly that we need to ensure that we do not increase uncertainty and
create more uncertainty. ဒါကြမရေရာမှုတွေကိုထပ်ဖြစ်မလာအောင်ကျမတို့အသေးချာလုပ်ကိုင်ဖို့လိုပါတယ်။အဲ့ဒီလိုမရေရာတဲ့အနာဂတ်မျိုးထပ်ပြီးဖန်တီးတာမျိုးလုပ်ဖို့မရပါဘူး။ဒါကြောင့်လည်းအဲ့ဒီလိုမရေရာမှုတွေပျောက်ကွယ်သွားအောင်လုပ်ပေးဖို့ဗြိတိန်ပြည်သူလူထုကမဲပေးခဲ့ကြတာပါ။ဥရောပသမဂ္ဂကနေခွဲထွက်ရေးဆွေးနွေးညှိနှိုင်းမှုတွေကိုအတိုက်အခံလေဘာပါတီလက်ထက်ထည့်ပေးလို့မဖြစ်ပါဘူး။ဘာဖြစ်လို့လဲဆိုတော့လေဘာပါတီလက်ထက်ရောက်သွားရင်ဗြိတိန်ခွဲထွက်ရေးကိစ္စနှောင့်နှေးသွားနိုင်တဲ့အန္တရာယ်ရှိသလို EU ကနေဗြိတိန်နိုင်ငံခွဲထွက်ရေးကိစ္စရပ်ဆိုင်သွားတာမျိုးတောင်ဖြစ်သွားနိုင်ပါတယ်။
ဝန်ကြီးချုပ်မေဟာ EU နဲ့ရထားတဲ့သဘောတူညီမှုကိုဒီသတင်းမှအစောပိုင်းပရတင်လွှတ်တော်မှမဲခွဲဖို့စီစဉ်ထားတာဖြစ်ပြီးအရေးနိုင်တဲ့အလားအလာတွေထွက်ပေါ်လာတဲ့အတွက်ရက်ရွှေဆိုင်ခဲ့တာပါ။ဒီအတွက်အတိုက်ခံလေဘာပါတီကောင်ဆောင် Jeremy Corbyn ကအခုလိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ပါတယ
်။ The time for dithering and delay is coming.
နှင်းနေရတယ်အဆုံးသတ်သွားပါပြီ။ဝန်ကြီးချုပ်က EU နဲ့ရထားတဲ့သဘောတူညီမှုတွေကိုလာပြီးညှိနှိုင်းနေပါတယ်။အဲ့ဒီသဘောတူညီမှုကတခုရီသွားအကောင်းဆုံးသဘောတူညီမှုဆိုပြီးကျွန်တော်တို့ပြောပါတယ်။နောက်ထပ်အကြောင်းပြချက်တွေထပ်ပြီးဆောင်ရှားနေရတယ်လို့လို့မရတော့ပါဘူး။ EU နဲ့ရထားတဲ့အဲ့ဒီသဘောတူညီချက်ကိုမဲခွဲဖို့ပါလီမန်ကိုတင်ပြဖို့လိုပါပြီ
။အတိုက်ခံလေဘာပါတီဥက္ကဋ္ဌ Ian Lavery ကတော့ဝန်ကြီးချုပ်ရဲ့အားနဲ့ချက်နဲ့မအောင်မြင်မှုတွေဟာတိုင်းပြည်အတွက်အရေးကြီးတဲ့ကာလမှာအစိုးရအနေနဲ့လှုပ်ဆောင်နိုင်စွာမရှိအောင်ဖြစ်ခဲ့ရကြောင်းဝေဖန်ခဲ့ပါတယ်။Miss May ကိုထောက်ခံလိုက်တဲ့ Mary ဟာသူညီနိုင်ဆောင်ရနေတဲ့ EU ကနေခွဲထွက်ရေးသဘောတူညီမှုအပေါ်ထောက်ခံမယ်ဖြစ်ပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။မူလာကရဲကဖျို့ဖျက်ဖြစ်နေခဲ့တဲ့ခွဲထွက်ရေးကိစ္စမှာအကြီးအကျယ်သဘောထားကွဲပြားနေတဲ့အတွက်ဝင်းချုံမေအနေနဲ့သတိကြီးကြီးထားကင်တွယ်ရမယ်လို့လည်းလွှတ်တော်အမတ်တွေကပြောပါတယ်။ဝင်းချုံမေကတော့သူ့ရဲ့ခေါင်းဆောင်မှုနဲ့ပတ်သက်လို့ပါတီရင်းအယုံအကြည်မရှိမဲမပေးခင်နိုင်ပိုင်းအလိုမှာပဲလာမယ့်2020အထွေထွေရွေးကောက်ပွဲမှာပြန်ပြီးတော့အရွေးခံမှာမဟုတ်ဘူးဆိုပြီးပြောဆိုထားတာဖြစ်ပါတယ်ရှင်။